အမေရိကန်ဒုသမ္မတကမလာဟဲရစ်နဲ့အစ္စရေးစစ်ကလအစိုးရအဖွဲ့ဝင်ကြီးဘယ်နီဂက်စ်တို့သမ္မတအင်ဗီရိုမာတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်တို့ကြားကာဇာဒေသမှာတရင်6ပါးကြားအပြည့်အဝအကောင့်ထဲဖော်ဖို့နဲ့ဟာမတ်တို့လက်ထက်ကတစ္ဆခန်တွေလွတ်ပေါ်ရေးကိစ္စရပ်တွေကိုတိုက်တွန်းဆွေးနွေးခဲ့ပါတယ်။ဆက်လောင်နေကြတဲ့ပါလက်စတိုင်းသားတွေကိုကူညီနိုင်ဖို့ကာဇာဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေပုံမပေးပို့ခွင့်ပြုဖို့ဝန်ကြီးဂတ်စ်ကိုတိုက်တွန်းမယ်လို့လည်းသူသမ္မတဟဲရစ်ကအစီအဝေးမတိုင်ခင်တရင်ထောက်တွေကိုပြောဆိုခဲ့ပါတယ်။အပြစ်ခတ်ရဆက်ရဲ့အကြံပြုချက်ကိုအစ္စရေးကသဘောတူလက်မှတ်ရေးထိုးထားပေးပြီလို့လည်းအမေရိကန်ကပြောပါတယ်။အသေးစိတ်ကိုတော့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်နေကြတဲ့ဟာမတ်စ်ကိုယ်စားလှယ်ရုံးနဲ့ညှိနှိုင်းရအောင်ပါပါ။တနင်္ဂနွေနေ့တုန်းကလည်းကာဇာဒေသအပြစ်အရေးချက်ချင်းဆောင်ရွက်ဖို့သူသမ္မတဟဲရစ်ကတောင်းဆိုခဲ့ပါသေးတယ်။သမ္မတဘိုင်ဒန်ကလည်းသူ့လိုပဲထပ်တူဆန္ဒရှိပါတယ်လို့သူသမ္မတကပြောဆိုသွားပါတယ်။